2005ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ရဲ့ရှိရေးဟာဥရောပပေါ်မူတည်နေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာရစ်ဇာရစ်ကဒီကနေ့ပြောကြားလိုက်ပါတယ်။သဘောတူညီချက်ထဲမှာအဓိကကန့်သတ်ထားတဲ့ချက်တွေကိုအီရန်ကချိုးဖောက်နေတယ်လို့ပါဝင်လက်မှတ်ထိုးထားတဲ့ဥရောပနိုင်ငံ၃နိုင်ငံကဆွဆွဲခဲ့ပြီးတဲ့နောက်အီရန်ကအခုလိုတုံ့ပြန်လာဖြစ်ပါတယ်။သဘောတူညီချက်ထဲမှာပါတဲ့စီးပွားရေးဆိုင်ရာကတိကဝတ်တွေအတိုင်းဥရောပနိုင်ငံတွေကမလုပ်ဘူးလို့အိန္ဒိယနိုင်ငံမှရောက်နေတဲ့အီရန်နိုင်ငံသားဝန်ကြီးဇာရက်ကဒီကနေ့ထပ်ပြောပါတယ်။ဥရောပနိုင်ငံတွေအနေနဲ့အီရန်စီကရင်းနှံကိုအလုံးအလောက်မဝဲသလိုအီရန်တဲကနေစီးပွားရေးလုပ်ငန်းတွေနှုတ်ထွက်ကုန်တာကိုသူကထောက်ပြပါတယ်။အီရန်ဘက်ကစာချုပ်ပါကတိပြုထားချက်တွေကိုမလိုက်နာတော့ဘူးဆိုတာကိုဝန်ကြီးဇာရက်ကအတိအမှတ်ပြုပေမဲ့စာချုပ်ကနေနှုတ်ထွက်သွားတဲ့အမေရိကန်ရဲ့စီးပွားရေးအရာပိတ်ဆို့တံခါးမှုတွေရဲ့တရားမှုတွေရှိနေတယ်ဆိုတော့အီရန်ရဲ့ပြောကြားမှုကိုဥရောပနိုင်ငံတွေကရှင်းလင်းရှုခဲ့တယ်လို့ထောက်ပြပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းအီရန်အနေနဲ့ဒေါ်လာဘီလျံတန်းနဲ့ချီဆုံးရှုံးခဲ့တယ်လို့သူကပြောပါတယ်။စာချုပ်ထဲမှာနျူကလ িয়ার ဆိုင်ရာကန့်သတ်ချက်အလုံးကိုအီရန်ကဖောက်ဖျက်ခဲ့ပြီးတဲ့နောက်အီရန်ရဲ့လုံရက်ဟာနျူကလ িয়ার လက်နက်မပြန်ပွားရေးမှပြင်ဆင်လို့မရတဲ့ပြဿနာတွေဆွေးနွေးကြရတွေရှိလာတယ်လို့ဗြိတိန်ပြင်သစ်နဲ့ဂျာမနီပေါင်းပြီးတော့အင်္ဂါနေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါ။2015ခုနှစ်မှာသဘောတူညီခဲ့ကြတဲ့ကအဲဒီဥရောပ၃နိုင်ငံနဲ့အီရန်အပြင်အမေရိကန်၊ရုရှားနဲ့တရုတ်နိုင်ငံတို့ကလည်းပါဝင်လက်မှတ်ထိုးထားကြပါတယ်။စာချုပ်အရအီရန်ဘက်ကနျူကလ িয়ার အရေးဆောင်ရွက်မှုတွေကိုလျှော့ချကန့်သတ်ရမှာဖြစ်တယ်လို့အီရန်ပေါ်အနောက်နိုင်ငံတွေဘက်ကပိတ်ဆို့တံခါးမှုတွေကိုလျှော့ချပေးရမှာဖြစ်ပါတယ်။ဥရောပ၃နိုင်ငံရဲ့ပူးတွဲကြေညာချက်ထဲမှာတော့အီရန်ပေါ်စီးပွားရေးအရတံခါးမှုတွေဖယ်ရှားပေးခဲ့တယ်လို့အီရန်ရဲ့တရားဝင်ကုန်သွယ်ရေးလုပ်ဖို့အားပေးခဲ့တယ်လို့ဖော်ပြထားပါတယ်။